ซีเรียနိုင်ငံကအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်အနည်းဆုံး100,000ကိုလာမယ့်နှစ်အတွင်းမှာလက်ခံသွားမှာဖြစ်တယ်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုလည်းတုံ့ပြန်ပေးအပ်သွားမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကကြေညာပေးနေမှာပြောဆိုလိုက်ပါတယ်။ရှင်းလာကစာပြီးဆီးရီးယားဒုက္ခသည်တွေကိုနိုင်ငံတွင်ဝင်ရောက်ခွင့်ပြုဖို့အတွက်လိုအပ်တဲ့ပြင်ဆင်ချက်တွေကိုလည် ဖြစ်ပါတယ်။အမေရိကန်မျိုးသားလုံခြုံရေးကိုချိန်ချောက်မခံရစေဘူး။အသည့်ရောက်လာမဲ့သူတွေကိုကိုရဲရာဇဝင်နောက်ကြောင်းစစ်ဆေးမှုတွေကိုတော့တင်းတင်းကြပ်ကြပ်ဆောင်ရွက်သွားမယ်လို့လည်းမစ္စတာ NS ကပြောဆိုခဲ့ပါတယ်။ဒါပြင်အမေရိကန်ထောက်လှမ်းရေးအကြီးအကဲဂျိမ်းစ်ကလပ်ပါကလည်းအခုလိုအရှိအလဲပိုင်းဒေတာကပြည်ပခတွေကြောင့်ဒုက္ခတွေတွေတခြားနိုင်ငံတွေကိုထွက်ပြေးနေကြတဲ့အထက်မှာ IS စစ်သွေးကြွတွေရောပါလာပြီးစိတ်ဝင်ထိုးဖောက်မှာကိုစိုးရိမ်တဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောကြားထားပါတယ်။ထောင်ပေါင်းများစွာသောဒုက္ခတွေအနေနဲ့ဥရောပတလွားကိုအလုံးအင်းနဲ့ဝင်ရောက်နေချိန်မှာအင်ဂျီရောကဒီအကျညာချက်ထွက်ပေါ်လာတာလည်းဖြစ်ပါလိမ့်ရှင်။